ကဲတတိယပိုင်းအနေနဲ့သုတ္တရဇင်တို့အာဟောပြောပြတ်သားပြီးမဲ့ခေါင်းစည်းကသာသနာတဲ့ပါတယ်လေသာသနာအဲ့ဒီသာသနာဆိုတဲ့ဒီတရားခေါင်းစည်းရဲ့အောက်မှာသုတ္တရဇင်တို့အာဘယ်နှချက်လောက်ဟောပြောပြတ်သားသင်ကြားပြီးမလဲလို့ဆိုရင်စုပေါင်း3ချက်သင်ပြီးမယ်ဘယ်နှချက်အဲ့ဒါတွေကဘာလဲပြောရင်နံပါတ်1သာသနာဆိုသည်မှာတဲ့ဘာလဲလဲ
သာသနာဆိုသည်မှာ
နောက်နံပါတ်2ကသာသနာ3ရက်တဲ့ဘာလဲလဲ
သာသနာ3ရက်ပါဗျာ
နောက်နံပါတ်3ကသာသနာ꿰ကြောင်း115ပါတဲ့ဘာလဲလဲ
သာသနာ꿰ကြောင်း115
အလုံးပေါင်းရင်ဘယ်နှချက်ဟုတ်ပ
ါပါဘ
ုရားအဲ့ဒီ၃ချက်ကိုကြွားရောက်လာကြတဲ့အလုံးသောသူရောစင်ပရိသတ်အပေါင်းသူရောကောင်းတို့အားဟောပြောပြတ်သားသင်ကြားပေးမှဖြစ်ပါတယ်တို့သူရောစင်များတရားတော်များနာကြားခွင့်ရတဲ့ခိုက်တံကိုနာလိုက်တဲ့တရားကိုသိအောင်တတ်အောင်နားလည်အောင်နားရမယ်တဲ့ဘယ်လိုနားရမလဲ
သိအောင်
ဒီစတင်ပြီးတော့တရားကိုနာကြားကြည့်ရင်တရားကောင်းစီကသာသနာတဲ့ပါတယ်လေ
သာသနာပါဗျာ
အဲ့ဒီသာသနာဆိုတာဟာပါဠိစကားသာသနာပါဠိစကားပါတယ်လေ
သာသနာ
မြန်မာလိုပြောရင်အဆုံးအမတဲ့ပါတယ်လေ
အဆုံးအမ
ရှိကနေဗုဒ္ဓလို့ထည့်လိုက်ရင်ဗုဒ္ဓသာသနာမြန်မာလိုပြောရင်ဖရာရဲ့အဆုံးအမပြောကြည့်ပါဦးဖရာရဲ့အဆုံးအမအဲ့လိုဆိုတော့သာသနာသာသနာဆုံးမဆုံးမဆိုတော့သာသနာဆုံးမထားတာတွေကိုခြုံပြောရင်ခုနပြောခဲ့တဲ့ပိဋကဘဏ္ဍပုံနဲ့လဲ
သ
ုံးပုံဘာတွေလဲပြောရင်ဝိနယပိဋကသုတ်တန္တပိဋကအဘိဓမ္မပိဋကအဲ့ဒီပိဋက3ပုံကိုပင်သာသနာလို့ပြောတယ်နော်ပိဋက3ပုံကိုပင်ဘာလို့ပြောသာသနာလို့ပြောတယ်အဲ့လို့ဆိုတော့ပိဋက3ပုံကိုခြုံပြီးတော့ပြောမယ်ဆိုရင်တဲ့သာသနာသာသနာအဆုံးအမဆုံးမဆိုတာဟာသီလသမာဓိပညာပြောကြည့်ပါသီလသမာဓိပညာဘယ်နှပါလဲအဲ့ဒီ၃ပါးကိုသာသနာလို့ပြောတယ်။အဲ့လို့ဆိုတော့သီလသမာဓိပညာဆိုတော့တခြားမဟုတ်ဘူး။ခုနကတော့ပိဋကတ်၃ပုံကိုတစ်မျိုးခေါ်ခဲ့တဲ့အပိုင်းမှာအဓိသီလသိက္ခာ၊အဓိစိတ်တသိက္ခာ၊အဓိပညာသိက္ခာမရှိဘူးလား
။
အဲ့ဒါကိုချုပ်ပြောလိုက်လို့ရှိရင်သီလသမာဓိပညာဒါကိုပဲပြောဟုတ်တယ်မဟုတ်လား။အဲ့ဒါကြောင့်သာသနာဆိုတာဟာသီလသမာဓိပညာဒီ3မျိုးပါပဲအဲ့လို့ဆိုတော့သာသနာရှိတယ်ရှိတယ်ဆိုတာဘာရှိတာလဲပြောရင်ဒီ3မျိုးရှိတာပဲဘယ်နှမျိုးရှိတာသီလရှိရင်သာသနာရှိတယ်တမာရီရှိရင်သာသနာရှိတယ်ပညာရှိရင်သာသနာရှိတယ်ဘုံကြီးရှိယုံနဲ့တယ်သာသနာမရှိဘူးပြောကြည့်ပါဘုံက
ြီး
သာသနာမရှိဘူးဘုရားဘာသာဝင်ရှိယုံနေတယ်သာသနာမရှိဘူးဘာရှိမှရှိသီလသမာဓိပညာဒီ3မျိုးရှိမှသာသာသနာတကယ်ရှိတာအေးပုံမှန်အပြင်ကြည့်ရင်တော့အပြင်မှာကြည့်လိုက်လို့ရှင်ရင်ဇေဒီဖျားကြောင်းကံတွေအဆောက်အဦတွေမရှိဘူးလားအဲ့ဒါတွေဘလောက်ပဲရှိနေရှိနေအဲ့ဒီဟာတွေရဲ့နောက်ွယ်မှာရှိနေတဲ့သီလတမာတိပညာမှမရှိရင်အဲ့ဒါဒီတာမန်ဗုဒ္ဓဘာသာတနည်းအားဖြင့်ပြောရင်ဗဟိတသာသနာဘာသာသနာဗဟိတသာသနာပြင်ပသာသနာပြောကြည့်ပါပြင်ပသာသနာသာသနာတော်ရဲ့ပြင်ပကိုပြောတာမဟုတ်ဘူးခန္ဓာကိုယ်ရဲ့ပြင်ပအဆောက်အဦများဘလောက်ရှိရှိကျောင်းကံဖရာတွေဘလောက်ပဲရှိနေရှိနေအဲ့ဒီကြောင်းကံပေါ်မှာနေတဲ့ပုဂ္ဂိုလ်အဲ့ဒီကြောင်းကံဖရာကိုလူတန်းတဲ့ပုဂ္ဂိုလ်တွေရဲ့ဘာရှိဖို့လိုတာလဲသီလသမာဓိပညာရှိဖို့လိုတယ်အ အဲ့ဒါမျိုးရှိတာကိုဣဇ္ဇတသာသနာတဲ့ဘာသာသနာဣဇ္ဇတသာသနာအဲ့ဒီနှစ်ခုညီမျှနေဖို့လိုတယ်ဣဇ္ဇတသာသနာလည်းရှိဖို့မလိုဘူးလားဘုရားဗဟိတသာသနာလို့ပြောတယ်အဲ့ဒီကြောင်းကံတွေကလည်းပဲမလိုဘူးလားလိုတယ်အဲ့ဒီကြောင်းကံတစ်ခုလည်းရှိယုံနေတော့သာသနာမရှိဘူးဆိုတော့ကောင်းကောင်းသဘောပေါက်ဖို့အဲ့လိုဆိုတော့သာသနာသာသနာမှာကြည့်ရင်ဒီသီလတမာရိပညာကအရေးမကြီးဘူးလားအရေးကြီးတယ်အဲ့ဒါကြောင့်မို့အရေးကြီးတဲ့အတွက်ကြောင့်မို့သီလရှိမှသာသနာရှိတယ်ဆိုတာသီလကဘာလုပ်တဲ့အရာလဲလို့တို့သူတော်စင်များသိဖို့လိုတယ်အေးဒါကသီလကံကြရင်လည်းတစ်ခါပြန်ပြီးရှင်းပြအောင်ပဲပေါ့နော်အခုတော့အကျဉ်းချင်းလေးရှင်းပြမယ်သီလဆိုတာသမာဒါနလုပ်ငန်းလုပ်တာတဲ့ပြောကြည့်ပါဦးသီလဆိုတာသမာဒါနလုပ်ငန်းလုပ်တာပြောကြည့်ပါဦးသမာဒါနလုပ်ငန်းလုပ်တာသမာဒါနဆိုတော့ပါဠိစကားမြန်မာလိုပြောရင်ကောင်းစွာထားတာတဲ့ဘာလဲလဲကောင်းစွာထားတာဘာဒီကိုကောင်းစွာထားတယ်လဲလို့တဆင့်မေးရင်နှစ်မျိုးကိုကောင်းစွာထားတာတဲ့ဘယ်နှမျိုးနှစ်မျိုးကိုကောင်းစွာထားတာกายเยกံကိုကောင်းစွာထားခြင်းဝစီကံကိုကောင်းစွာထားခြင်းပြောကြည့်ပါกายเยกံကိုကောင်းစွာထားခြင်းဝစီကံကိုကောင်းစွာထားခြင်းအဲ့ဒါကိုပဲသီလစောက်တည်တယ်လို့သီလစောင့်ထိန်းတယ်လို့ပြောတယ်အဲ့လို့ဆိုတော့သီလစောင့်ထိန်းတယ်ဆိုတာအဲ့ဒီနှစ်မျိုးကိုကောင်းစွာထားတာပဲกายเยกံကိုကောင်းစွာထားခြင်းနဲ့ဝစီကံကိုကောင်းစွာထားခြင်းဒီလိုဆိုတော့ကာယကံကောင်းစွာထားတယ်ဆိုတာဘယ်လိုလုပ်တာလဲလို့ပြောရင်ကာယကံကိုစီးနဲ့ကန်းနဲ့နေတာပြောကြည့်ပါကာယကံကိုစီးနဲ့ကန်းနဲ့နေတာဝစီကံကိုစီးနဲ့ကန်းနဲ့ပြောတာပြောကြည့်ပါဝစီကံကိုစီးနဲ့ကန်းနဲ့ပြောတာအဲ့လိုဆိုတော့စီးကန်းရှိရှိနေတာပြောကြည့်ပါစီးကန်းရှိရှိနေတာသီလဆောက်တည်တယ်ဆိုတာစီကံရှိရှိနေတာပြောကြည့်ပါသီလဆောက်တည်တယ်ဆိုတာစီကံရှိရှိနေတာအဲ့လိုဆိုတော့ကာယကံကိုကောင်းစွာထားခြင်းကာယကံကိုစီးနဲ့ကန်းနဲ့နေခြင်းဆိုတာဘယ်လိုထားတာလဲဘယ်လိုနေတာလဲလို့ပြောရင်သုံးမျိုးမလွန်ကျူးတာတဲ့ဘယ်နှမျိုးအဲ့ဒီသုံးမျိုးကိုမလွန်ကျူးဖြစ်အောင်စောင့်ထိန်ထားရင်กายกังကိုကောင်းစွာထားခြင်းกายกังကိုစီးနဲ့ကန်းနဲ့နေခြင်းเนี่ยအဲ့ဒါနံပါတ်1တပ်ဖြတ်နှိပ်ဆက်ညင်မှန်ခြင်းเนี่ยပြောကြည့်ပါတပ်ဖြတ်နှိပ်ဆက်ညင်မှန်ခြင်းတပ်ဖြတ်နှိပ်ဆက်ညင်မှန်မှုကိုလူကိုပဲဖြစ်ဖြစ်တရိစ္ဆာန်ကိုပဲဖြစ်ဖြစ်ဒုသူရောဇင်များတပ်ဖြတ်နှိပ်ဆက်ညင်မှန်မှုကိုရှောင်ကျင်ပြီးတော့မလွန်ကျူးဖြစ်အောင်လေနေရင်အဲ့ဒီပုဂ္ဂိုလ်ဟာကာယကံစီကံရှိတဲ့သူပြောကြည့်ပါကာယကံစီကံရှိတဲ့သူနောက်နံပါတ်1ကသူတော်ဘာပစ္စည်းကိုခိုးယူခြင်းတဲ့ပြောကြည့်ပါသူတော်ဘာပစ္စည်းကိုခိုးယူခြင်းသူတော်ဘာပစ္စည်းကိုနည်းနည်းလေးမှခိုးတာကွက်တာဒါမျိုးလုပ်ငန်းကိုလုံးဝမလုပ်ဖဲနဲ့နေရင်အဲ့ဒီပုဂ္ဂိုလ်ဒီကာယကံစီကံရှိတဲ့သူတဲ့ပြောကြည့်ပါกายกันสีกันရှိတယ်သူအဲ့လို့ဆိုတော့กายกันสีกันရှိတယ်ဆိုတာနှစ်မျိုးရသွားပြီตัพဖြတ်နှိပ်ဆက်ညင်မှန်ခြင်းရယ်သူတစ်ပါးပစ္စည်းကိုခိုးယူခြင်းရယ်နောက်နံပါတ်3ကသူတစ်ပါးတာမယားကိုပြစ်မစော်ကားခြင်းတဲ့ပြောကြည့်ပါသူတစ်ပါးတာမယားကိုပြစ်မစော်ကားခြင်းအဲ့ဒီပြစ်မစော်ကားတဲ့လုပ်ငန်းကိုလုံးဝမလုပ်ဖဲနဲ့စည်းနဲ့ကန်းနဲ့ကိုယ်အိမ်ဆောင်နဲ့ကိုယ်ဘာသာကိုနေတယ်ဖြစ်လို့ဖြစ်စည်းနဲ့အဲ့ဒါမျိုးဘာမှဆောင်ရွက်ချက်မရှိဘဲနဲ့နေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီကာယကံစီကံရှိတဲ့သူပြောကြည့်ပါကာယကံစီကံရှိတဲ့သူအဲ့ဒါကြောင့်မို့ကာယကံကိုကောင်းစွာထားခြင်းကာယကံကိုစည်းနဲ့ကန်းနဲ့နေထိုင်ခြင်းဆိုတာဒီ၃မျိုးမလွန်ကျူးတာပဲဘယ်နှမျိုးလဲ၃မျိုးမလွန်ကျူးတာသက်ဖြတ်နှိမ့်ဆက်ညင်မှန်ခြင်းရဲ့သူတော်ဘာပစ္စည်းကိုခိုးယူခြင်းရဲ့သူတော်ဘာသမယားကိုပြစ်မစော်ကားခြင်းရဲ့ဘယ်နှမျိုးအဲ့ဒီ၃မျိုးကိုမလွန်ကျူးပြစ်ဖဲနဲ့ကိုယ့်ဘာသာကို စီးနဲ့ကန်းနဲ့နေဖို့မလိုဘူးလား
ဟုတ်ပါဘ
ူးအဲ့ဒါမျိုးနေတဲ့လောကကိုကြည်ကြည်လိုက်ကာယကံအဲ့လောက်ကောင်းနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်များအတွက်ကျန်တဲ့စီးမြင့်ဥပဒေတွေဘလောက်ထုတ်ထုတ်စိတ်ဆင်းရဲစရာရှိရလားမရှိဘူးကိုကိုယ်တိုင်မှမသက်ကိုကိုယ်တိုင်မှသူတစ်ပါးပစ္စည်းမခိုးတာဟုတ်တယ်မဟုတ်လားအေးအဲ့ဒါကြောင့်မို့လောကမှာနေရင်ကိုကိုယ်ကိုဖျားဆုံးမတိုင်နေမယ်ဆိုရင်အဲ့ဒီသုံးမျိုးကိုမလွန်ကျူးဖြစ်အောင်တို့သူတော်စင်များစီးနဲ့ကန်းနဲ့နေဖို့မလိုဘူးလားမ
ှန်ပါ
ဘူးအဲ့ဒါကကာယကံကိုကောင်းစွာထားခြင်းနောက်ဝစီကံနော်ဝစီကံဆိုတာကဦးဇင်းတို့ဒီပါဇက်နဲ့ပြောတာကိုပြောဟုတ်တယ်မဟုတ်လားအဲ့ဒီပါဇက်နဲ့နှုတ်နဲ့ပြောတဲ့အရာမှလည်းပဲဝစီကံကိုကောင်းစွာထားခြင်းကြတော့ဘယ်နှပါးကိုလဲပြောရင်၄ပါးကိုနော်ဘဏ္ဍပါကိုလည်း၄ပါးကိုအဲ့ဒီ၄ပါးတို့သူတော်စင်များအဲ့ဒီ၄ပါးသောအရာများကိုမလွန်ကျူးပဲနဲ့စီးနဲ့ကန်းနဲ့နေရင်ဝစီကံစီးကန်းရှိတဲ့သူဝစီကံကိုကောင်းစွာထားတဲ့သူတက်ရိုက်ပြောရင်သီလရှိတဲ့သူအဲ့ဒီ၄ပါးကဘာလဲပြောရင်နံပါတ်၁လိင်ညာပြောဆိုခြင်းပြောကြည့်ပါလိညာပြောဆိုခြင်းတို့သူတို့စင်များလောကမှာနေရင်လူလိန်လူညာမဖြစ်ဖို့လိုတယ်ပေါ့လူလိန်လူညာဖြစ်ရင်လူယုံကြည်ရှိသေးလား
မရှိပါဘ
ူးဘယ်နှမ်းသွားသွားအဲ့ဒီနာမည်ကတော်တော်ဒုက္ခပေးအဲ့ဒါကြောင့်လောကမှာနေရင်တက်ဆွမ်းသမျှမုတဝါရလိညာပြောဆိုခြင်းကိုရှောင်ကျင်ဖို့မလိုဘူးလားဟဲ့ရှောင်ကျင်ဖို့လိုအပ်တယ်အဲ့ဒါကြောင့်မို့နံပါတ်၁ကလိညာပြောဆိုခြင်းနောက်နံပါတ်၂ကဂုံးတိုက်ခြင်းတဲ့ပါလို့ချင
်
းဂုံးတိုက်ချင်းဂုံးတိုက်တာကိုဦးဇင်းတို့ပါဠိစာပေမှာပိတုဏဝါစာတဲ့ဗါတယ်လေပိ
တ
ုဏဝါစာအဲပိတုဏဝါစာဆိုတာကျင်နေတဲ့စကားလုံးကိုချုပ်ထားတာနော်ပိတုဏပြောကြည့်ပ
ါ
ပိတုဏစကားလုံးလေးသုံးလုံးပိရဲ့တုရဲ့နရဲ့အဲ့ဒီပိတုဏဆိုတာကနကနာကြီးနော်ပိတုဏဆိုပိကဘယ်ကလာလဲပြောပိယပိကဘာလဲပိယပိယကိုကျုံလိုက်တော့ပိတလုံးနဲ့ယူထားတယ်ပိယနော်အေးနောက်ကသူကကြတော့ဘယ်ကလာလဲပြောတုံညဘယ်ကလဲ
တုံ
ညအဲ့လိုဆိုတော့အကျေပြောမယ်ဆိုရင်ပိယတုံညနောက်ကနာကြီးကဘယ်ကလာလဲပြောတော့ကရဏကလာဘယ်ကလာကရဏကလာတယ်အဲ့ဒါကြောင့်မို့ကရဏကိုမှတလုံးနဲ့ချုပ်လိုက်တော့နောက်ဆုံးကနာကြီးလေးယူထားပြီးတော့နာကြီးဖြစ်တော့ပိတုဏအကျေတိုင်းပြောမယ်ဆိုရင်ပိယတုံညကရဏဝါစာနဲ့တွဲတော့ပိယတုံညကရဏဝါစာကြောက်ကြည့်ပေါ့
ပိယတ
ုံညကရဏဝါစာအဲ့ဒါဒီဂုံးတိုက်တာပိယကချစ်ချင်းတုံညကစိတ်သုံးခြင်းကရဏကပြုလုပ်ခြင်းဝါစာကစကားချစ်ချင်းတွေကိုစိတ်သုံးသွားအောင်ပြုလုပ်တဲ့စကားပြောကြည့်ပါချစ်ချင်းတွေကိုစိတ်သုံးသွားအောင်ပြုလုပ်တဲ့စကားအဲ့ဒါကိုဂုံးတိုက်တယ်လို့ပြောတာဂုံးတိုက်တဲ့ပုဂ္ဂိုလ်ကနှစ်ဦးသောပုဂ္ဂိုလ်ရဲ့ကြားဝင်ပြီးတော့ဟိုဘက်ကတစ်မျိုးပြောဒီဘက်ကတစ်မျိုးပြောအေးအဲ့ဒါမျိုးပြောပြီးတော့နှစ်ဦးသားအဆင်မပြေအောင်ရန်တိုက်ပြီအဲ့ဒါမျိုးရန်တိုက်ပြီးမှကြားကနေပြီးတော့သူ့ကိုယ်သူလူကောင်းလုပ်တယ်။ငါပြောလို့မင်းသိရတာနော်။မင်းဒီလိုပြောလို့မင်းသိရတာမင်းနှုတ်ဆိုရင်ခံသွားရမယ်။ဘယ်လိုဖြစ်သွားရမင်းဒုက္ခအကြီးကျယ်တွေ့ဒါမျိုးတွေမရှိဘူးလား
။
အဲ့ဒါချစ်ချင်းတွေကိုစိတ်သုံးအောင်ပြုလုပ်တဲ့ဇာကားပြောကြည့်ပါ။ချစ်ချင်းတွေကိုစိတ်သုံးအောင်ပြုလုပ်တဲ့ဇာကားမဟုတ်ဖဲနဲ့အဲ့ဒါမျိုးမလုပ်သင့်ဘူး။အဲ့ဒါမျိုးလုပ်ရင်ဂုံးတိုက်တာကုန်းတိုက်တဲ့ပုဂ္ဂိုလ်သည်ဝစီကံစီကံမရှိတဲ့သူပြောကြည့်ပါဝစီကံစီကံမရှိတဲ့သူဝစီကံကိုကောင်းစွာမထားနိုင်တဲ့သူတနည်းအားဖြင့်ပြောရင်သီလမရှိတဲ့သူအဲ့ဒါကြောင့်မို့နှစ်မျိုးရပါဘယ်နှမျိုးလိညာပြောဆိုခြင်းရဲ့ကုန်းတိုက်ခြင်းရဲ့နောက်နံပါတ်3ကကြတော့ကျဉ်ဉဏ်ထန်ထန်ပြောဆိုခြင်းပြောကြည့်ပ
ါ
အေးဖုဒ္ဒဝါစာကိုပြောတာကျဉ္ဉံထန်ထန်ပြောဆိုတာအေးကျဉ္ဉံထန်ထန်ပြောတယ်ဆိုတာတချို့ပုဂ္ဂိုလ်ကဆဲတာဆိုတာဝါဒနာပါတယ်ချစ်ကနေဆိုဆဲ ချစ်ကနေဆိုကြင်ညာထန်ထန်ပြောတာမျိုးတွေမရှိဘူးလား အေးအဲ့ဒါမျိုးပြောရင်အဲ့ဒီပုဂ္ဂိုလ်ကနှုတ်ဝစီစီကံမရှိသူပြောကြည့်ပါနှုတ်ဝစီစီကံမရှိတဲ့သူဘယ်နှမျိုးရ
3မျိုး
လိညာပြောဆိုခြင်းရဲ့ဂုံတိုက်ခြင်းရဲ့ကြင်ညာထန်ထန်ပြောဆိုခြင်းရဲ့ကဲနောက်တစ်ခုကကြတော့အကျိုးမရှိတဲ့ဇကားကိုပြောဆိုခြင်းနဲ့ပြောကြည့်ပါအကျိုးမရှိတဲ့ဇကားကိုပြောဆိုခြင်းအေးအကျိုးမရှိတဲ့ဇကားကိုပါဠိစာပေမှာတော့တန်ဖတ်ပလာပဗါတယ်လေတန်ဖတ်ပလာပပိန်ဖြင်းတဲ့ဇကားဗါဇကားပိန်ဖြင်းတဲ့ဇကားအေးပိန်ဖြင်းတဲ့ဇကားဆိုတာပိန်ဖြင်းတဲ့ဇကားဆိုတာပိန်ဖြင်းတဲ့ဇဘာလို့ပဲတဲ့ဗါဇဘာ
ပိန်
ဖြင်းတဲ့ဇဘာတို့သူတော်စင်များဇဘာတွေကြည့်လိုက်ရင်ပိန်ဖြင်းတဲ့ဇဘာဆိုတာရှိတယ်ဇဘဆံပါရင်အဲ့ဒီဇဘာဒီအောင်တဲ့ဇဘာဇဘဆံမပါဘဲနဲ့အသွင်အပြင်ကတော့ဇဘသိပုံစံတိုင်းဖြစ်အထဲတဲ့ခွာကြည့်လိုက်ရင်ဘာရှိလဲဘာမှမရှိတဲ့အရာကိုပိန်ဖြင်းတဲ့ဇဘာပြောကြည့်ပ
ါပိန်
ဖြင်းတဲ့ဇဘာအဲ့ဒီဇဘာနဲ့ဇကားကိုဥပမာတင်စားပြီးတော့အဲ့ဒီပိန်ဖြင်းနေတဲ့ဇဘာကြီးပုံထားဘလောက်ပဲပုံထားပုံထားသက်သွားပြီးထိုးပြီးဆန်ကြိတ်ထွက်မလ
ား
မထွက်ဘူးဘာစဘာဖြစ်နေလို့ဒီတိုင်းပဲတဲ့စကားတွေကလည်းပြောတာတော့မှန်နေတဲ့ဘာမှလည်းသူ့အတွက်လည်းအကျိုးမရှိကိုယ့်အတွက်လည်းအကျိုးမရှိနှစ်ဦးသားအတွက်လည်းအကျိုးမရှိပြောတာကတော့အကြာကြီးပြောတယ်ဘာမှအကျိုးမရှိတဲ့စကားကိုပိန်ဖြင်းတဲ့စကားတည့်ရပြောရင်အကျိုးမရှိတဲ့ဇကာတဲ့ပါဇကာအကျိုးမရှိတဲ့ဇကာဥပမာအားဖြင့်အတင်းဖြင်းပြောတာနဲ့တွားပြီးတော့တူတယ်ရှေ့ကြတော့မျက်နှာကတမျိုးအကောင်ကြီးတယ်ပြီးသွားလို့ချင်းမကောင်းတာတွေအကုန်လက်ပြီးကြာပြီးပြီလားဟိုလိုတဲ့ဒီလိုဖြစ်တာတဲ့မင်းကြာပြီးပြီလားအဲ့ဒါမျိုးလက်ပတ်ပြီးတိမ်တဆင်းတစ်ခါလေးပြောတာဆိုတာဝါသနာပါသူတွေမရှိဘူးလားမရှိပါဘူးအဲ့ဒါမျိုးဖြစ်နေဘလောက်ပြောပြောဘာရလဲဘာမှမရအောင်အဲ့ဒါကိုပိန်ဖြင်းတဲ့ဇကားဖြစ်သွားတာအဲ့ဒါကြောင့်ဒီလေးမျိုးပြောဆိုနေရင်အဲ့ဒီပုဂ္ဂိုလ်ဟာဝစီကံစီကံမရှိတဲ့သူတနည်းအားဖြင့်ပြောရင်ဝစီကံကိုကောင်းစွာမထားနိုင်တဲ့သူတနည်းအားဖြင့်ပြောရင်သီလမရှိတဲ့သူတဲ့အဲ့ဒါကြောင့်သီလစောင့်ထိန်းနေစောင့်ထိန်းနေဆိုတာကာယကံတောင်းကျမ်းမှု၃မျိုးနဲ့ဝစီကံတောင်းကျမ်းမှု၄မျိုးကိုထိမ့်သိမ့်တော့စုပေါင်းရင်9မျိုးအဲ့ဒီ9မျိုးကိုစီးနဲ့ကန်းနဲ့ထိမ့်သိမ့်သိမ့်သိမ့်ကောင်းစွာထားနိုင်အောင်လို့သီလကိုဘုရားကဆုံးမပေးတာသီလနဲ့ဆုံးမပေးတာပြောကြည့်ပါဦးသ
ီလ
အဲ့ဒါကြောင့်သာသနာဆိုတာသီလရှိမှသာသနာရှိတာတဲ့ပြောကြည့်ပါဦ
း
သီလရှိမှသာသနာရှိတာအဲ့လိုဆိုတော့ကံရှိတာကကာယကံရဲ့ဝစီကံရဲ့မနောကံရဲ့မရှိဘူးလားရှိ
ပါဘူး
ကာယကံနဲ့ဝစီကံကိုတောင်းကျမ်းတာကိုဘယ်သူကထိန်းသီလကထိန်းဘာကံကျမ်းနေမနောကံကျမ်းတယ်မင်းထဲ action မိုင်းကျမ်းတယ်မင်းထဲ action ကြတော့သိမ့်မသိတာဘူးဒီရှိက action နှစ်ခုကဒီ body action ဘာပဲ action ကနည်းနည်းသိတာလေးမင်းထဲ action မိုင်းကြတော့မသိတာဘူးတော်တော်များများစိတ်ထဲမှာရှိနေတာကတစ်မျိုးမျက်နှာလေးကတမျိုးဒါမျိုးတွေမရှိဘူးလားအဲ့ဒါကြောင့်မြင်ရတာခက်တဲ့အတွက်ကြောင့်သီလနဲ့ထိန်းလို့မရဘူးဘာနဲ့ထိန်းလို့မရသီလနဲ့ထိန်းလို့မရအဲ့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဒီကံလေးကိုထိန်းဖို့ဆိုရင်နောက်တစ်ဆင့်တက်ရတမာဓိနဲ့သွားရတယ်တဲ့ဘာနဲ့သွားရ
တမာဓိနဲ့
တမာဓိနဲ့သွားရတမာဓိဆိုတာပါဠိစကားမြန်မာလိုပြောရင်အာယုံတစ်ခုအပေါ်မှာစိတ်ကိုချထားခြင်းပြောကြည့်ပါအာယုံတစ်ခုအပေါ်မှာစိတ်ကိုချထားခြင်းတို့သူတို့စင်များပင်လေတဲ့သင်္ဘောတွေရက်နေတာမရှိဘူးလားဘာချတာကြောက်ချတာငြိမ်နေတာဟုတ်တယ်မဟုတ်လားအဲ့ဒီအတိုင်းပဲအာယုံတစ်ခုယူလိုက်ပြီးတော့အဲ့ဒီအာယုံပေါ်မှာစိတ်ကိုငြိမ်နေအောင်ထားတာကိုတမာရီရတယ်လို့ပြောတာဘာရတ
မာရ
ီဥပမာအားဖြင့်ကြည့်ရင်ထွက်လေဝင်လေပဲជីជីပေါ့ဘေးတင်နေတော့လှုပ်ကြည့်ပေါ့နော်ထွက်လေဝင်လေမရှိဘူးလားအဲ့ဒါမျိုးလေထွက်ရင်ထွက်တယ်လို့တတိထားလေဝင်ရင်ဝင်တယ်လို့တတိထားနှာသီးပြားကိုထိရင်ထိတယ်လို့တတိထားဒါမျိုးတွေမရှိဘူးလားအဲ့ဒါမျိုးနဲ့တတိအားကောင်းအောင် exercise လုပ်ပေးတာမရှိဘူးလားအာယုံနဲ့စိတ်နဲ့ကိုလေ့ကျင့်ခံလုပ်ပြောကြည့်ပေါ့ အာယုံနဲ့စိတ်နဲ့ကိုလေးကျင့်ကံလုပ်တာလေးကျင့်လာရင်အရာရာဟာတုတ်တက်တာပဲပြောကြည့်ပါလေးကျင့်လာရင်အရာရာဟာတုတ်တက်တာပဲအဲဒုသူရောစင်များအခုကျမကြီးလိုက်စားလမ်းလျှောက်ရင်တက်လုံကောင်းလာတာမရှိဘူးလားတက်လုံကောင်းတယ်သွေးလက်ပအားတွေအထောက်အကူအများကြီးရတယ်ကိုကဒိုင်ဘီတီရှိနေတယ်ဆိုရင်ကြတယ်ဟုတ်တယ်မဟုတ်လားအဲ့ဒါမျိုးတွေရှိတယ်အဲ့ဒါမျိုးဆိုတော့လေးကျင့်ကံလုပ်ပြီးအဲ့ဒါမျိုးကောင်းကျိုးတွေထွက်တယ်အခုလည်းပဲစိတ်လေးကတောင်းသွားမြောက်သွားခဏခဏသွားတယ်ဟူရောက်ဒီရောက်ရောက်အဲ့ဒါမျိုးမသွားနဲ့မင်းတစ်ခုကိုယူပြီးငြိမ်အောင်နေရမယ်ဆိုပြီးတော့ထွက်လေဝင်လေဆိုတဲ့အာယုံကိုယူပြီးတော့အဲ့ဒီပေါ်မှာစိတ်လေးကိုငြိမ်နေအောင်ချထားတဲ့လေးကျင်ကလှုပ်ခိုင်းတယ်အဲ့ဒါမျိုးလေးကျင်ကလှုပ်လိုက်ရင်အဲ့ဒီပုဂ္ဂိုလ်ကငြိမ်နေတဲ့အတွက်ကြောင့်နဗေးစိတ်မပြန့်တော့အာယုံအစ်စ်တွေသူမတွေ့ခဲ့တော့တောင်တွေးမြောက်တွေးတွေးရင်အာယုံအစ်စ်တွေနဲ့တွေ့လာပြီးတော့စိတ်ကခရောက်ခရက်ဖြစ်တာမရှိဘူးလားအဲ့ဒါမျိုးငြိမ်နေတဲ့ပုဂ္ဂိုလ်သည်နော်တဖြည်းဖြည်းနဲ့သူ့ရဲ့တဏ္ဍမှာလောဘတွေဒေါသတွေမောဟတွေရော့ကျသွားပြီးတော့ငြိမ်ပြီးတော့အဲ့ဒါမျိုးနေရင်စိတ်ဟာဖြူစင်တယ်တဲ့စိတ်ဟာဘာဖြစ်တယ
်
အဲ့ဒါမျိုးလေးဖြူစင်သွားအောင်တို့သူတော်စင်များတမာရီလန်းစင်ဘာလန်းစင်တမာရီလန်းစင်အဲ့ဒါကြောင့်မို့စိတ်ဓာတ်လေးကိုကောင်းလာအောင်တိုးတက်လာအောင်ဆိုရင်တမာဓိလမ်းစဉ်ကိုမလိုက်ဖဲရပါမလား
မရ
ဘူးခုတို့သူတော်စင်များဒီမှာလာပြီးတရားလေးခုနရှုမှတ်တာမရှိဘူးလားတရားရှုမှတ်ကြတယ်အဲ့ဒါဒီဘာကိုပြင်တာလဲလို့ပြောရင်စိတ်ကိုပြင်တာပြောကြည့်ပါစိတ်ကိုပြင်တာအဲ့ဒါမျိုးဒုက္ခခံပြီးတော့မလွတ်ရင်တို့သူတော်စင်တို့စိတ်မပြင်နိုင်ဘူးတာမန်သဘောကောင်းညင်တာကောင်းလို့ရနော်မူရင်းအတိုင်းရှိနေတဲ့မကောင်းတာတွေပါလာခဲ့တဲ့အဲ့ဒီစိတ်ကိုအတန့်ဆုံးလှုပ်အောင်ဖြစ်အောင်လှုပ်မယ်ဆိုရင်ဒုသူတော်စင်များကတမာရီလန်းစင်နဲ့မက်ဒီတေးရှင်းတစ်ခုလှုပ်ဖို့လိုသလားမလိုဘူးလားလိုတယ်တစ်ခုခုလှုပ်ပေးရမယ်အဲ့ဒါကြောင့်ကံကကာယကံဝစီကံမနောကံသူ့ကိုဒီဘက်ကထိမ့်မှုရသာသနာဆုံးမပေးထားတာကကာယကံနဲ့ဝစီကံကိုဘယ်သူနဲ
့သ
ီလနဲ့မနောကံကိုဘယ်သူနဲ့တမာရီနဲ့ကဲဒီဘက်ကသီလတမာရီပညာနောက်ကဗာကျမ်းနေပညာကျမ်းနေတယ်ဒီဘက်ကတော့ကာယကံဝစီကံမနောကံကုံသွားပြီအဲ့ကြတော့ပညာကိုဘယ်အတွက်ခြံထားခဲ့ဆိုတော့အတိညာရှင်းဖို့တဲ့ဗာရှင်းဖို့အတိညာရှင်းဖို့အတိညာရှင်းဖို့ရာဆိုတာကပညာဆိုတာကခွဲကျမ်းစိတ်ဖြာပြီးတော့သိတယ်ပြောကြည့်ပါခွဲကျမ်းစိတ်ဖြာပြီးတော့သိတယ်ကဲဥပမာအဖြစ်ကြည့်ရင်ခုလူကိုကြည့်လိုက်အဲ့ဒီလူကိုကြည့်လိုက်တဲ့အပိုင်းမှာဒီတိုင်းဘာမှမခွဲခြင်းမသိပ်ဖြာပဲနဲ့ကြည့်ရင်အမျိုးသားပဲအမျိုးသမီးပဲနာမည်ကဘသူတဲ့ဘာလုပ်ငန်းလုပ်တာတဲ့ဒါသာမန်ပဲဟုတ်တယ်မဟုတ်လားအဲ့ဒါကိုပညာနဲ့အထည်သေးတူ penetrating knowledge ပေါ့ထိုးထွင်းပြီးတော့နော်အဲ့ဒီဘက်ကိုသိအောင်သွားမယ်ဆိုရင်လူကိုကြည့်တဲ့အပိုင်းမှာခန္ဓာ၅ပါးပဲရှိတယ်လို့သိအောင်မြင်အောင်ကြည့်ရမယ်။ဘာ၅ပါးခန္ဓာ၅ပါးပဲအမျိုးသားကြည့်လေခန္ဓာ၅ပါးအမျိုးသမီးကြည့်လေခန္ဓာ၅ပါးဒီတိုင်းမဲ့ရူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဒါတွေတော့ချဲ့မပြောတော့တို့သူတော်စင်တို့ကတရားထိုင်နေတော့တော်သင့်နီးစပ်ပြီးသားဒီစကားလုံးနေနဲ့ဟုတ်တယ်မို့လားခြုံပြီးတော့ပြောရင်တို့သည်နှစ်မျိုးပဲရုပ်တရားနဲ့နာမ်တရားအဲ့ဒါဒီဘာနဲ့ကြည့်ကြလဲဉာဏ်ပညာနဲ့ကြည့်ရတယ်သီလနဲ့ကြည့်တာဟုတ်ရလားမ
ဟုတ်ပါဘူးခင်ဗျာ
ဒီဘက်ကတမာရီနဲ့ကြည့်တာဟုတ်ရလား
မဟုတ်ဘူး
ဘာနဲ့ကြည့်ရဉာဏ်ပညာနဲ့ကြည့်ရဒါကတစ်မျိုးခွဲကြည့်လိုက်တော့ခန္ဓာ၅ပါးပြန်ကြုံရင်ရုပ်တရားနဲ့နာမ်တရားနောက်တော့ထပ်ပြီးတော့ဉာဏ်ပညာနဲ့ကြည့်ခြင်း32ကုဋ္ဌာသနဲ့ကြည့်လို့ရတယ်ဘယ်နှကုဋ္ဌာသ32ကုဋ္ဌာသ32ကုဋ္ဌာသကတော့ရှာပြီးစာဖတ်เนาะအများကြီးဖြစ်နေတော့5မျိုးလောက်နမူနာပြောပြเนาะ5မျိုးလောက်စာပေမှာ32ကုဋ္ဌာသလူတကူကိုခွဲကြည့်လိုက်ရင်32မျိုးရှိတယ်အထိဣမတမိန်ကာယေကေတာလောမနခာဒန္တာတက်စော5ခုလေးအရင်ကြည့်เนาะအထိဣမတမိန်ဆိုအထိရှိတယ်ဣမတမိန်ကာယေဒီခန္ဓာကိုယ်မှာရှိတယ်။ဘာတွေရှိလို့ဆိုတော့ကေသာသဘင်ရှိတယ်။ဘာရှိတယ
်
မရှိဘူးလား
ရှိပါ
အဲကြောင့်သဘင်ကိုတပုံပုံကေသာ လောမတဲ့လောမဆိုတာခန္ဓာကိုယ်မှာရှိနေတဲ့အမွေးမင်မရှိဘူးလားအဲ့ဒါကိုတဘုံဘုံတဲ့ကေတာလောမနခာဆိုတာခြေသေးလက်သေးဗါတယ်လေခြေသေးလက်သေးခြေသေးလက်သေးကိုဖြုတ်တနေရာမှာဘုံတဲ့ဘယ်နှဘုံရသုံးဘုံသဘင်ရဲ့ဝိညာဉ်ရဲ့ခြေသေးလက်သေးရဲ့กายีกีตาโลมานะคาดันดาดันดะกะตวาตวาကိုฉุตะบုံကိုปုံไล่တဲ့ဘယ်နှပုံရအဲ့ဒါကိုกายีกีตาโลมานะคาดันดาตะซ้อตะซ้อဆိုတာအရေးကိုပြောတယ်ဘာကိုပြောအရေးဆိုတာကဒီလိုအသားဒီဘောကအရေးကိုပြောတာเนาะတို့သူတော်စင်တို့ရဲ့ခန္ဓာကိုယ်အတွင်းမိုင်းကပစ္စည်းတွေကိုမမြင်ရအောင်လှည့်စားပေးတာဒီအဲ့ဒီအရေးပဲနော်ဒီအရေးကွန်သာခွာထားလို့ကတော့ဘသူကမှတန်ရောစင်လည်းရှိမှာမဟုတ်ဘသူကမှလည်းယူမှာမဟုတ်ဟုတ်တယ်မဟုတ်လားအရေးကွန်ခွာထားကြည့်ခေါင်းကနေဆွဲပြီးတော့နော်အကုန်အရေးကွန်ခွာပြီးတော့ထားကြည့်လိုက်တနေရာပုံထားကြည့်လိုက်တို့သူတော်စင်များသွေးတန်ရဲရဲနဲ့ဖြစ်နေတာမရှိဘူးလားအေးအဲ့ဒီတဲမှာအသေးစိတ်ပြန်ကြည့်လိုက်ရင်အသားကတဘုံပုံလို့ရသေးတယ်အသွေးတွေကတဘုံပုံလို့ရသေးတယ်အယိုးတွေကတဘုံပုံလို့မရဘူးလားအသေးတွေအစုပ်တွေကြောက်ကတ်တွေတဘုံပုံလို့မရဘူးလားအေးဒီဘက်ကဥသိမ်ဥမတွေထုတ်တနေရာကိုအကုန်ပုံအဲ့ဒါမျိုးပုံလိုက်ရင်စုပေါင်းဘယ်နှပုံ32ပုံအဲ့ဒါ32ပုံပုံကြည့်လိုက်ရင်လူတကူဟာဒါပဲအဲ့ဒီတဲမှာကြည့်လိုက်ရင်လူလူလို့ပြောတာသဘင်ကိုလူလို့ခေါ်ရလားမဟု
တ်ပါဘူး
သဘင်ကိုဘာလို့ခေါ်သဘင်မဲခေါ်တာပေါ့ဟုတ်တယ်မို့လားဒီတိုင်းမဲအယိုးကိုဘာလို့ခေါ
်
အယိုးပဲခေါ်တယ်ဘယ်လိုဖြစ်သွားလဲလို့ပြောတော့အဲ့ဒီတိုင်းအစိတ်အစိတ်ကိုမမြင်နိုင်တဲ့ပုဂ္ဂိုလ်ကအကုန်ပြန်ပြီးတက်ဆင်ထားလိုက်တော့မျက်စိလဲသွားတယ်အထူးလဲသွားတာကဘယ်နေရာမှာပိုလဲသွားလဲပြောတော့အဲ့ဒီအရေနဲ့အုပ်လိုက်တဲ့အပိုင်းမှာအခုဒီမှာကြည့်လိုက်ရင်အပြင်ကနေအရေအုပ်ထားတာမရှိဘူးလားဒီဆောက်လို့ရေးတစ်ခုခုလှုပ်ရင်အထဲထဲမှာအုပ်တို့ဘာတို့ညာတို့မြင်မကောင်းရှုမကောင်းတန်ကြီးတန်ငွေးတွေတော့မရှိဘူးလ
ား
အဲ့ဒါမျိုးခုကြည့်လိုက်တော့မြင်ရသေးလားမ
ြင်ရ
ဦးဇင်းတို့ကခန္ဓာကိုဆေးတုပ်ပြီးတဲ့တိုက်လို့မြင်နေတာဟုတ်တယ်မို့လားအေးတကယ်တမ်းမြင်ရမှာကအကျန်းတွေကစမြင်ဖို့မလိုဘူးလ
ား
အကျန်းတွေကတန်မြင်နေမပါဘူးလားကြောက်တယ်မပါဘူးလားအဲ့ဒီတည်းမှာစူပေါင်းပြီးတော့ကြောက်သွေးလောင်းတာမရှိဘူးလားအဲ့ဒီအစိတ်ပိုင်းနေကြည့်လိုက်ရင်အဲ့ဒီနန်းတောင်ဖြတ်သွားဖို့တော်တော်ကြောက်တယ်။ဟာခြေတော့မြန်စူးမာလားထိမာလားဒီလိုဖြစ်သွားတဲ့အခါကျတော့မြင်သေးလားမြင
်တော့
အကုန်လုံးကိုဒါဒီမမြင်ရအောင်အပေါ်ကနေအရေးအုပ်ဆေးတုပ်ထားတာရှိလူရဲ့ခန္ဓာဆိုတာလေအဲ့ဒီတိုင်းဒီအရေးနဲ့အကုန်အုပ်ချလိုက်တော့သွေးတန်ရဲရဲမမြင်တော့ဘူးခန္ဓာကိုယ်ထဲမှာမြင်မကောင်းရှုမကောင်းရမမြင်တော့ဘူးအဲ့ဒါမျိုးမမြင်တဲ့အတွက်ကြောင့်ဒီဟာနဲ့တည်းမျက်စိလဲပြီးတယောက်နဲ့တယောက်တက်မှတ်တာမရှိဘူးလားရ
ှိပါ
ရဲ့အဲ့ဒါမျိုးတက်မှတ်စိတ်တွေဖြစ်သွားပြီးတော့ပထမကကိုကိုတိုင်းကဒုက္ခကိုကိုတိုင်းကဘာလဲဒုက္ခဒုက္ခကနေပြီးတော့နောက်ထပ်ဒုက္ခရှားထားတာမရှိဘူးလား
ရ
ှိပါရဲ့ဟင်းနှစ်ဒုက္ခဟုတ်တယ်မို့လားအိမ်အောင်ကြလိုက်ရင်ဘယ်နှဒုက္ခပေါင
်
းနှစ်ဒုက္ခနှစ်ဒုက္ခပေါင်းဆက်လိုက်တဲ့ကသုံးဒုက္ခကလေးတယောက်ရရင်ဒုက္ခနောက်တစ်ယောက်ရရင်ဒုက္ခအဲ့ဒီကနေသွားလိုက်တဲ့ဒုက္ခကတန်းစီပြီးတော့ဒီကလေးကိုကြောင်းထားပေးရတဲ့ဒုက္ခကျမ်းမာရေးစောင့်ရှောက်ရတဲ့ဒုက္ခပညာတက်အောင်ပြုစုပျိုးထောင်ရတဲ့ဒုက္ခအဲ့ဒါကြောင့်မို့ဒုက္ခကနေစလိုက်တဲ့ဒုက္ခတွေဒီသုံးသေးလား
သ
ုံးပါဘူးအေးအဲ့ဒါဘာနဲ့ကြည့်ပညာဉာဏ်နဲ့ကြည့်သီလနဲ့ကြည့်လို့ရလား မရဘူးသမာဓိနဲ့ရလား မရဘူးဘာနဲ့ကြည့်ရပညာအဲ့ဒါမျိုးကြည့်တဲ့မြင်တတ်ဖို့ရာအတွက်ပညာလိုသလားမလိုလားအဲအဲ့ဒါကြောင့်သာသနာတော်ဒီလုံးဝကို complete ဖြစ်တယ်နော်လုံးဝပြည့်ပြည့်စုံတဲ့သာသနာပဲတကယ်ကြကြနာအဲ့ဒါကြောင့်စပေမှာကြည့်ရင်ကေဝလပရိပုံဏံတဲ့ပြောကြည့်ပါဦးကေ
ဝလပရိပုံဏံ
လုံးဝပြည့်ပြည့်စုံတယ်တဲ့ဗုဒ္ဓရဲ့စပေဗုဒ္ဓရဲ့အဆုံးအမကာယကံတောင်းကျမ်းနာကိုသီလနဲ့ဟုတ်တယ်မို့လားနဝဇီကံတောင်းကျမ်းနာကိုသီလနဲ့ထိန်းတယ်မနောကံတောင်းကျမ်းနာကိုသမာဓိနဲ့ထိန်းခိုင်းတယ်အမြင်အယူလွဲနေတာကိုဘာနဲ့တည့်ပေးလဲပညာနဲ့တည့်ပေးအဲ့ဒါမျိုးခွဲခြမ်းစိတ်ဖြာပြီးတော့အကုန်မြင်လိုက်တဲ့ပုဂ္ဂိုလ်ရဲ့ဘဝမှာသွားပြီးတော့ကြည့်ဘာဆိုဘာမှတက်တက်မမတ်ကြီးမရှိတော့ဘူး ဒီခန္ဓာရှိတုံးတော့ကောင်းအောင်နေမှဖြစ်ဒီခန္ဓာရာတုံးကောင်းအောင်နေမှဖြစ်ဒီခန္ဓာပြီးရင်နောက်တစ်ခန္ဓာငါရအောင်မှာပဲငါကိုယ်တိုင်အဲ့ဒါမျိုးထွက်သွားပြီဆိုရင်ဇနီးမယားလည်းမလိုက်တော့လင်ယောက်ျားလည်းမလိုက်တော့သာသမီလည်းမလိုက်တော့ငါတယောက်တည်းသွားတဲ့နေရာမှာအကောင်းဆုံးကုသိုလ်တို့ပါသွားမှာဖြစ်မယ်လို့ဆင်ញင်ပြီးတော့ဘာသာရေးတို့ကုသိုလ်ရေးတို့လောက်ကြတာမရှိဘူးလားအေးအဲ့ဒါပညာနဲ့အရာရာကိုသုံးသပ်ကြောင်းမို့သာသနာသာသနာဆိုတာသီလသမာဓိပညာပြောကြည့်ပါသီလသမာဓိပညာအဲအဲ့ဒီပညာအစဉ်တန်မျိုးတိရောက်အောင်ဦးဇင်းတို့လည်းကြိုးစားဖို့လိုတယ်တို့သူတော်စင်တို့လည်းကြိုးစားဖို့မလိုဘူးလားလိုတယ်အားလုံးကသာအဲ့ဒါမျိုးဖြစ်နေလောကယံဖြစ်เสียရှိသေးလား
ရှိပါ
ဉာဏ်ထန်ထန်ပြောတာဆိုတာဒါမျိုးတွေရှိနိုင်သေးလား
ရှိပါ
အေးအလူအယက်တွေဖြစ်တယ်ရှိနိုင်သေးလားမရှိနိုင်တော့လုံးဝကိုတကယ်ငြိမ်းအေးတဲ့လမ်းစဉ်မျိုးဖျားချပေးထားတာမရှိဘူးလ
ား
အင်းအဲ့ဒါကိုဘာလို့ခေါ်လဲသာသနာဘုသူကပြောပြတာလဲပြောတော့ဖျားကပြောတာမဟုတ်ဘုရားသာသနာဘာသာသနာ
ဘုရား
အဲ့ဒါကြောင့်ခန္ဓာတွေပြီးသွားတယ်ဆိုတာဗုဒ္ဓသာသနံစိရံဒိဋ္ဌတုအဲ့ဒါကိုပြောတယ်ဟုတ်တယ်မို့လားဖယားသာသနာရေရှည်ကြပါစေတဲ့ရေရှည်တည်တံ့ပါစေလို့ပြောတာမရှိဘူးလားဘာလို့တည်တံ့စေချင်တာလဲပြောတော့သီလပျောက်ရင်လောကဒုက္ခရောက်တမာရီပျောက်ရင်လူချမ်းစိတ်ချမ်းစိတ်ချမ်းတွေပေါ်ထွက်လာပညာပျောက်သွားရင်စဉ္ညာမဲ့တာတွေဖြစ်လာဟုတ်တယ်မလားအဲ့ဒါကြောင့်မို့ဗုဒ္ဓသာသနာစိရံဒိဋ္ဌတုလို့ပြောနေရတာမရှိဘူးလ
ား
အဲ့ဒီသာသနာတော်ကြီးကိုတဲ့ခွဲကြည့်လိုက်3မျိုးရှိတယ်တဲ့ဘယ်နှမျိုးရှိ
3
မျိုးရှိတယ်ပရိယတိသာသနာပฏิပတ္တိသာသနာပฏิဝေရသာသနာပြောကြည့်ပါဦးပฏิဝေရသာသနာသာသနာဘယ်နှရက်အဲ့ဒီသာသနာ3ရက်ကိုလည်းကောင်းကောင်းသဘောပေါက်ပါပရိယတိသာသနာဆိုတာသင်ယူတဲ့သာသနာပြောကြည့်ပါသင်ယူတဲ့သာသနာခုတို့သူတော်စင်များပရိယတိသာသနာပြုနေတာအခုလောလောဆယ်ဟုတ်တယ်မလားသင်ယူနေကြတာအဲ့ဒါကိုပရိယတိသာသနာနောက်ပฏิပတ္တိသာသနာဆိုတာကျင့်သုံးတဲ့သာသနာဗါတယ်လေကျင့်သုံးတဲ့သာသနာသင်ထားတာတွေကိုလက်တွေ့ကျင့်ပြောကြည့်ပါသင်ထားတာတွေကိုလက်တွေ့ကျင့်ဥပမာအားဖြင့်ကြည့်ရင်အသေဝနာစဘာလာနံပန္ဒိတာနင်စသေဝနာမရှိဘူးလားအဲ့ဒါမျိုးအသေဝနာစဘာလာနံဘာလာနံလူမိုက်တို့ကိုအသေဝနာမမိဝဲခြင်းမပောင်းသိခြင်းဓာတိမင်္ဂလာပဲအဲ့ဒါဒီပရိယတိလားပฏิပတ္တိလားပရိယတိသင်လိုက်တာဟုတ်တယ်မို့လားသင်လိုက်တာလူမိုက်ဆိုရင်မပောင်းရဘူးအဲ့ဒါဒီသင်လိုက်တာပရိယတိသာသနာလူမိုက်နဲ့နဖူးတွေဒူးတွေတွေ့လာတယ်တွေ့လာတဲ့အခါမှာဟာဒီပုဂ္ဂိုလ်ကကာယကံတောင်းကျန်ဝစီကံတောင်းကျန်မနောကံတောင်းကျန်မဖြစ်ဘူးငါပေါင်းလို့မဖြစ်ဘူး तू ဟာလူမိုက်စင်ဝင်နေတယ်ဆိုပြီးတော့ရှောင်ကျင်လိုက်တယ်အဲ့ဒါပရိယတိလားပฏิပတ္တိ
ပฏิပတ
္တိအဲ့ဒါပฏิပတ္တိသာသနာသိထားတဲ့အတိုင်းလက်တွေ့ရှောင်ကျင်ကျင့်သုံးတာဟုတ်တယ်မို့လားအဲ့ဒါမျိုးလှုပ်လိုက်တော့နောက်ကသာသနာကပฏิဝေဒသာသနာဘာတယ်လဲ
ပฏ
ิဝေဒသာသနာဆိုတာအကျိုးတရားရသွားပြောကြည့်ပါအကျိုးတရားရသွားအကျိုးတရားရသွားတယ်ဆိုတာအခုလောလောဆယ်ပဲကြည့်လိုက်နော်တို့သူတော်စင်များသင်ယူတယ်မှတ်သားထားတယ်အဲ့ဒီတိုင်လေးတက်နိုင်တယ်များကြင့်ကြည့်လိုက်ကြင့်ကြည့်လိုက်တဲ့အတွက်ကြောင့်လူမိုက်နဲ့မပေါင်းဘူးဆိုရင်လူမိုက်ကယံပြုတ်တာတွေလွတ်သွားတာမရှိဘူးလားလူမိုက်ရံပြူတာတို့လူမိုက်နဲ့ပေါင်းပြီးကိုပါရောမိုက်တဲ့အကျိုးဆက်တွေတို့ပေါ်နိုင်သေးလားအဲ့ဒါကိုဘာသာသနာခေါ်တာပฏิဝေဒသာသနာအကျိုးတရားရရှိတာပြောကြည့်ပါအကျိုးတရားရရှိရအဲ့ဒါကြောင့်မို့တက်ရက်ကြည့်ရင်သာသနာ3ရက်ဆိုတာသင်ယူခြင်းရဲ့လက်တွေ့ကျင့်သုံးခြင်းရဲ့အကျိုးဖြစ်ထွန်းခြင်းရဲ့ဘယ်နှမျိုးလဲ
3
မျိုးအဲ့ဒီ3မျိုးတိုင်းစနစ်တကျသွားဖို့လိုတယ်ဟုတ်တယ်မို့လားအဲ့လိုဆိုတော့ပရိယတိသာသနာပฏิပတ္တိသာသနာပฏิဝေရသာသနာရှိလိုက်တော့ဘယ်သာသနာဟာဒီထဲမှာအရေးအကြီးဆုံးလဲလို့ပြောရင်ပရိယတိသာသနာသည်အရေးအကြီးဆုံးတဲ့ပြောကြည့်ပါပရိယ
တ
ိသာသနာသာသနာမူလံပရိယတိသာသနံသာသနာသာမူလံသာသနာတော်ရဲ့ရင်းမြစ်ဆိုတာဟာပရိယတိသာသနံပရိယတိသာသနာပါ သင်ယူတဲ့သာသနာသည်ဗราณပဲပြောကြည့်ပါသင်ယူတဲ့သာသနာသည်ဗราณအေးသင်ယူတဲ့ဒီလိုသင်ယူတာတွေမရှိတော့ရင်အဲ့ဒီပုဂ္ဂိုလ်တွေသိနိုင်သေးလား
သိရပါ
ဘူးမသိနိုင်တော့အဲ့ဒါကြောင့်သင်ယူတာတွေလို့တော့ခုဦးဇင်းတို့မြန်မာနိုင်ငံဘက်ကိုကြည့်ကြည့်ရင်ပရိယတ္တိစာသင်လိုက်တွေမရှိဘူးလား
ရှ
ိပါဘူးပရိယတ္တိစာသင်လိုက်တွေရှိတယ်တို့သူတော်စင်များအကြီးအကျယ်ဖြေရတဲ့စာမူပွဲကြီးတွေရှိတယ်အောက်ခြေကနေစပြီးတော့ဘုန်းကြီးစာမူပွဲကိုနည်းနည်းပါးပါးသဘောပေါက်အောင်လေးကြည့်ထားရင်ဦးဇင်းတို့သာသနာမှာရှိတာကစာမူပွဲလောကမှာစပြီးဝင်ပြီဆိုရင်စာမူပွဲထဲမှာပထမငယ်ရန်ပါရန်ပထမငယ်ရန်အဲ့ဒါဒီအစအဆုံးပထမငယ်ရန်တစ်နှစ်ပြီးသွားရင်ပထမလက်တန်းပြောကြည့်ပါပထမလက်တန်းဘယ်နှတန်းရှိနောက်တရံတက်လိုက်ရင်ပထမကြီးတန်းပြောကြည့်ပါပထမကြီးတန်းအဲ့ဒါကိုငယ်လက်ကြီးစာမူပွဲလို့ခေါ်တယ်ဘာစာမူပွဲငယ်လက်ကြီးစာမူပွဲငယ်လက်ကြီးဆိုတာပထမငယ်ပထမလက်ပထမကြီးအဲ့ဒီရဲ့နောက်ကစာမူပွဲကိုကြတော့ဓမ္မစရိယစာမူပွဲပြောကြည့်ပါဓမ္မစရိယစာမူပွဲအဲ့ဒီစာမူပွဲကိုနာမည်တစ်မျိုးခေါ်သေးတယ်စာချတန်းစာမူပွဲပြောကြည့်ပါစာချတန်းစာမွေဝဲအဲ့လိုဆိုတော့သာသနာမှာအခြေခံဒီအဲ့ဒီ၄တန်းပဲရှိတယ်အငယ်ရဲ့အလက်ရဲ့အကြီးရဲ့စာချတန်းရဲ့အဲ့ဒီစာချတန်းပြီးသွားလို့ရှိရင်ဘုန်းကြီးတစ်ပါးဟာဝဲတစိတ်တစ်ခုရတယ်သာသနာဒဇဓမ္မစရိယတဲ့ဗါတယ်လေ
သာသနာ
ဒဇဓမ္မစရိယသာသနာတော်ရဲ့အလံတကွန်းသပွဲဖြစ်ပြီးတော့ဓမ္မရဲ့ဆရာဖြစ်သွားတယ်ဘာရဲ့ဆရာဓမ္မရဲ့ဆရာအဲ့ဒီပုဂ္ဂိုလ်မျိုးတွေကပြန်လည်ပြီးစာပေပို့ချပေးကြတာရှိတယ်။အဲ့ဒါကယိုယိုအစိုးရကနေကျင်းပနေတဲ့စာမူပွဲအဲ့ဒီစာမူပွဲတွေကနေဖောက်ထွက်ပြီးတော့ကိုရင်အရွယ်မှာသင်ပေးတဲ့စာမူပွဲထူးထူးချွန်ချွန်တာမဏေကျော်ဆိုတာရှိသေးတယ်။ဗါတယ်လေတာမဏေကျော်စာမူပွဲဘာစာမူပွဲတာမဏေကျော်စာမူပွဲသာမဏေကျော်စာမူပွဲကြတော့အသက်20အတွင်းနဲ့ပြီးအောင်ဖြေရတယ်။အသက်ဘလောက်20အတွင်းနဲ့ပြီးအောင်ဖြေရတယ်။အဲ့ဒီဖြေတဲ့အခါမှာ3တန်းရှိဘယ်နှတန်း3တန်းရှိသာမဏေကျော်ပထမဇင်သာမဏေကျော်ဒုတိယဇင်သာမဏေကျော်တတိယဇင်အဲ့ဒီ3တန်းလုံးအောင်သွားလို့ရှိရင်အဲ့ဒီကိုရင်ကိုသာမဏေကျော်ကိုရင်ပြောကြည့်ပါသာမဏေကျော်ကိုရင်ဥပမာအဖင်ကြည့်ရင်သူ့ရဲ့ဘွဲကကုတလဆိုရင်သူ့ရဲ့နောက်ကအလင်္ကာရလေးတက်ပေးထားတယ်နော်ကုတလလင်္ကာရပြောကြည့်ပါဦးကုတလလင်္ကာရကုတလလင်္ကာရလို့တွေးလိုက်ရင်ဒီယဟန်တော်သည်သူ့ငယ်စဉ်တုန်းကတာမဏေကျော်စာမူပွဲထူးထူးချွန်ချွန်တာမဏေတစ်ပါးဖြစ်ဖူးတယ်ဆိုတာကိုပြတယ်အဲ့ဒါကုတလလင်္ကာရအခုတိပိဋကဆရာတော်တွေထဲမှာကြည့်ရင်ဥဝန္တပါလာလင်္ကာရကြားဘူးတယ်မဟုတ်လားအဲ့ဒါဆိုရင်ဘာပြီးပြီးသားလဲသာမဏေကျော်အောင်ပြီးသားဥက္ကန္ဓမာလာလင်္ကာရဒါဆိုရင်လည်းသာမဏေကျော်ပြီးပြီးသားအဲ့ဒါမျိုးဘွဲတစိတ်လေးတွေကိုရင်ဘဝနဲ့ထူးထူးချွန်ချွန်ပြရတော်တော်ခက်ခဲတဲ့စာမူပွဲနော်အဲ့ဒီစာမူပွဲအောင်ဖို့ရမလွယ်ဘူးအဲ့ဒါဥစဉ်ရဲ့ကြောင်းမှာတော့အဲ့ဒီစာမူပွဲလှုပ်ပေးတယ်သာမဏေကျော်စာမူပွဲဆိုတာအခုအပားအများကြီးမွေးထားပြီးမယ်တော်တော် training တော်တော်မောင်းပေးရတယ်သူကဒီနှစ်သုံးတန်းကိုတက်ဖို့ရအတွက်ဥစဉ်ကြောင်းမှာရှိကအကျူရန်နှစ်တန်းထားထားရတယ်အကျူရန်ဘယ်နှစ်တန
်း
သုံးတန်းဖြည့်နိုင်ဖို့ရအတွက်အကျူရန်နှစ်နှစ်နေရတယ်ရှိမှာဗုဒ္ဓစာပေပထမရန်ဗုဒ္ဓစာပေဒုတိယရန်ဆိုပြီးတော့ဂရမပိုင်းနေစီကံပိုင်းနေနောက်အဘိဓမ္မာပိုင်းနေသူတို့ကိုကိုရင်ပေါ့ဆအရွယ်ကလေးကမှုတ်နေအောင်ကြည်နေအောင်မောင်းလွတ်လိုက်မှအဲ့ဒီကိုရင်ဟာတာမဏေကျော်ဖြစ်တယ်အနုမို့စင်တာမဏေကျော်မဖြစ်နိုင်နော်အရင်နှစ်ကဥစဉ်ရဲ့အကြောင်းကတာမဏေကျော်ဝင်ပြီးတော့ဖြည့်ကြတဲ့အပိုင်းမှာအရင်နှစ်ကတရားဖြည့်နော်တရားဖြည့်အဲ့ဒီတရားတွေကအောင်ရတာ66ပါးအောင်ရတယ်နော်အဲ66ပါးအရင်နှစ်ကအဲ့ဒီအသင်းတွေထဲမှာဟိုတည့်ရတဲ့အသင်း4သင်းလောက်ပါတယ်ပေါ့7သင်းဒီဥစဉ်အကြောင်းကဥစဉ်အကြောင်းကအစ်စပရက်ကားကြီးတွေထောင်လာတာရှိနော်အဲ့ဒီကားကြီးတွေနဲ့စာမူပွဲအချိန်ရောက်ရင်အသင်းနိုင်ကိုလိုက်ဖို့ရန်ကုန်ဆိုရင်လည်းကိုကျောင်းကကိုကားနဲ့အဲအဲ့ဒါမျိုးသွားတယ်နောက်တောင်ကြီးလိုက်ဖို့တယ်နောက်တထုံလိုက်ဖို့တယ်မြင်းချံလိုက်ဖို့တယ်နောက်ပခုတ်ကူလိုက်ဖို့တယ်အဲ့ဒါမျိုးဒီစာမူပွဲကျင်းပတဲ့ဌာနတွေကို ရိခာအပြည့်စုံနဲ့နောက်ကထောက်ပံ့ရေးနဲ့ပါနဲ့အပြီးစီးသွားပြီးတော့အဲ့ဒါမျိုးလှက်ပတ်ပြီးသံမွေဖြေခိုင်းတယ်အောင်လာရင်ကြောင်းမှာအဲသူတို့သံမွေပြီးသွားလို့ရှိရင်ဂဇက်ကတန်းထုတ်ပြီးဂဇက်ထုတ်ပြီးဆိုတော့ဂဇက်မထုတ်ခင်မှာဖျားဘူးလှက်ပတ်ပြီးတော့ပို့တယ်နော်အဲ့ဒီအစီအစဉ်နဲ့ပြီးသွားလို့ရှိရင်အဲ့ဒါဂဇက်ကြည့်ပြီးသွားလို့ဂဇက်လည်းအောင်ပြီးအဲသူတို့သိလာရပြီဆိုရင်အကုန်ပြန်ပြီးတော့အဲ့ဒါတက်ခေါက်လာတယ်နော်ကြောင်းပြန်ရောက်ကြတယ်ကြောင်းပြန်ရောက်ပြီးတော့နောက်တစ်ပွဲတော့တစ်ခါထပ်ပြီးတော့ပြင်ဆင်ရအရင်နှစ်ကဆိုရင်ထူးထူးချွံ့ချွံ့ကွင်လေးတွေပို့ပေးတာ၈သိန်းပို့ပေးတယ်အသိန်း၈သိန်းသမဝဲဌာန၈ဌာနဘဏဌာန၈ဌာနအဲ့ဒီ၈ဌာနလုံးအောင်တဲ့ကိုရင်လေးတွေပါပေါ်ထွန်းတယ်အရင်နှစ်ကဆိုရင်အဲ့ဒါမျိုးလေးတွေပြုစုပြုထောင်နောက်ကြတာတွေကလည်းအများကြီးပေါ့အဲ့ဒါမျိုးအမြဲတမ်းမောင်းတင်ပြီးတော့เจ้ามาจ้ะတော့ training ဘယ်လိုပေးရလဲလို့တော့တပတ်တပတ်ကိုစမဝဲတစ်ကြိမ်တစ်ကြိမ်ကျင်းပါပေးရသူတို့အတွေ့အကြုံရအောင်စမဝဲအတွေ့အကြုံတွေရအဲ့ဒီတစ်ကြိမ်တစ်ကြိမ်တရားဘိုးမေးတယ်30မှာမရရင်ចောင်းထုတ်ပြတယ်เนาะအဲ့ဒါမျိုးလှုပ်ထားចောင်းထုတ်တာဆိုအမြဲတမ်းသူတို့ကိုဒီဘက်ကเนาะအားက post ကအမြဲတမ်းပေးနေတဲ့အတွက်ကြောင့်အဲ့ဒါတန်ခါကတော့မွေးစားရင်400မွေးတယ်ဆိုရင်တစ်နှစ်ကုန်သွားရင်တစ်ခါတလေ300ကြော်ကြော်ပဲကြံတော့နော်အဲ့ဒါပြုတ်ထွက်သွားအဲ့ဒါမျိုးဖြစ်ပြီးတော့သံမိုးဝဲအောင်လာလို့ထူးထူးချွန်ချွန်ဖြစ်ပြီးဆိုရင်လည်း10သိန်းထိစုချပေးနော်10သိန်းထိစုချပေးတယ်အဲ့သူတို့ကိုဖျားဘူးပို့ပေးတယ်သွားမဲ့လာမဲ့ဟာအဲ့ဒါမျိုးသူတို့ဘဝရဲ့တိုးတက်ရာတိုးတက်ကြောင်းနည်းနည်းငွေများတယ်ဆိုရင်ဘန်းမှာအပ်ပေးတာအဲ့ဒါမျိုးလေးတွေနဲ့လောက်တာကိုတာမဏေကျော်သံမိုးဝဲပြောကြည့်ပါဦးတ
ာမဏေကျော်
အဲတာမဏေကျော်သံမွေအဲ့ဒီတာမဏေကျော်ကနေပြီးတော့ဆက်ပြီးတော့တက်လို့ရတာဒီအဘိဝန္တသံမွေတဲ့ဘာသံမွေအဘိဝန္တသံမွေအဲ့ဒီအဘိဝန္တသံမွေမှာကျတော့နှစ်ပိုင်းရှိဘယ်နှစ်ပိုင်းနှစ်ပိုင်းရှိစာသင်တန်းရယ်စာချတန်းပြောကြည့်ပါစာသင်တန်းရယ်စာချတန်းအေးစာသင်တန်းကိုဖြည့်ကြတဲ့အဲ့ဒီပုဂ္ဂိုလ်များနော်စာသင်တန်းဝင်ပြီးတော့သူတို့ဖြည့်တယ်စာသင်တန်းဖြည့်လိုက်လို့အဲ့ဒီသတင်းနှန်းကိုသူအောင်သွားတယ်ဆိုရင်နောက်တရန်ဗာတက်သွားစัจฉာရန်ကိုတက်သွားစัจฉာရန်အခုဒီနှစ်ဖြည့်တဲ့ဟာကိုပဲကြည့်ကြည့်တို့သူတော်စင်များဖြည့်တဲ့တန်ခါက300ကျော်ဖြည့်တယ်ဘယ်လောက်ဖြည့်လဲ300ကျော်ဖြည့်တယ်အဲ့ဒီအဘိဝန္တကြတော့အလုံးလက်မြောက်ရတဲ့သံမွေတိုးနဲ့မပြီးဘူးအဲ့ဒါအခု340လောက်ဖြည့်တာအခုဒီနှစ်အောင်တဲ့တန်ခါ4ပါအောင်နေဘယ်နှပါအောင
်
လေးပါအောင်အမှတ်ကလည်းပဲ85မှတ်မှအောင်မှတ်သတ်မှတ်ထားနော်တရားမေးတာကိုဘယ်နှမှတ်လဲ85မှတ်မှဆိုတော့အဲ့ဒီတိုင်းဖြစ်တော့အဲ့ဒီသံမိုးဝဲကိုအောင်တဲ့ပုဂ္ဂိုလ်ကတော်တော်ကိုရှားရှားပါပါပဲအဲ့ဒါကြောင့်မို့ဘုန်းကြီးတွေထဲမှာနောက်ကနေတက်ထားလို့ခုဦးဇင်းတို့ကုမာရတက်ထားတာမရှိဘူးလားကုမာရဘိဝန္တလို့ပါလားမပါဘူးဒါဆိုရင်အဲ့ဒီသံမွေမပြီးတဲ့ဘုံကြီးပဲဟုတ်လားနော်နောက်ကနေကုမာရဘိဝန္တာလို့တက်ထားလိုက်အဲ့ဒီဘုံကြီးကိုတို့သူတော်စင်များလေးစားဖို့လိုတယ်မျက်နှိုးဖို့လိုတယ်တံမိုးထားဖို့လိုတယ်အဲ့ဒီဘုံကြီးကအစစအရာရာသာသနာနဲ့ပတ်သက်တဲ့ဆိုးဆိုးမမှုကြက်ကြက်နာနာခရီးစီတွင်းကြအကုန်သိထားတဲ့ပုဂ္ဂိုလ်နော်အဲ့ဒါကိုအဘိဝန္တပါတယ်လေအဘိဝန္တဒါကတလိုင်းဟုတ်လားအဲ့ဒါအဘိဝန္တဖြစ်နော်အဲ့ဒါတလိုင်းရှိတယ်အဲ့ဒီကနေခုဦးဇင်းတို့လိုင်းကကြတော့ဦးဇင်းတို့ကတမျိုးနော်ငယ်လက်ကြီးဆိုတဲ့ဒီကနေပြီးသွားတော့ဦးဇင်းတို့ကတက္ကသိုလ်လိုင်းဘယ်လိုင်းလဲတက္ကသိုလ်လိုင်းဦးဇင်းတို့ကတက္ကသိုလ်လိုင်းဘက်ကိုရောက်သွားတော့တက္ကသိုလ်ကဘာတွေဦးဇင်းတို့ကိုသင်ပေးလဲလို့ပြောရင်သူကြတော့အစုံဖြစ်သွားတယ်နော်ပါဠိသင်ပေးတယ်မြန်မာစာနဲ့ပတ်သက်လို့သင်ပေးတယ်နောက်ဆန်စကရစ်တက္ကရဘာသာတက္ကရဘာသာသင်ပေးတယ်အင်္ဂလိပ်စာပေသင်ပေးတယ်။နောက် history သင်ပေးတယ်။သမိုင်းသင်ပေးတယ်။ဦးဇင်းတို့မှာကျတော့ subject က9မျိုးဖြစ်သွားတယ်။ဘယ်နှမျိုးလဲ9မျိုးဖြစ်သွား။ဦးဇင်းတို့ကအဲ့ဒီကိုဝင်ញင်တဲ့ပုဂ္ဂိုလ်ကအကြီးတန်းအောင်ရင် entrance ဝင်ပြီးတော့ဖြေရတယ်။ဖြေလိုက်လို့အောင်ရင်အဲ့ဒီတက္ကသိုလ်ကိုတက်ခွင့်ရတယ်။အသက်ကဘလောက်အတွင်းလဲဆိုတော့30အတွင်းဘလောက်အတွင်းလဲ
30
အတွင်းထဲမှာအဲ့ဒီတက္ကသိုလ်ကိုဝင်ပြီးတော့တက်လို့ရတယ်။တက္ကသိုလ်ကနေပြီးတော့ပေးတာကဘွဲ့3ဘွဲ့ပေးဘွဲ့ဘယ်နှဘွဲ
့ဘွ
ဲ့3ဘွဲ့ပေးတယ်သာသနာတက္ကသီလဓမ္မစရိယပြောကြည့်ပါသာသနာတက္ကသီလဓမ္မစရိယအဲ့ဒါဆိုလို့ရှင်ပထမ4နှစ်ပြီးပြီသားသူနောက်ဂုံနုအဲ့ဒီရဲ့နောက်ကနေပြီးတော့ BA ဘွဲ့နဲ့တွဲပြီးတော့ပြီးတယ် BA Buddhism ဘာလဲ BA Buddhism ဘုရားဘာသာနဲ့ပတ်သက်လို့ BA ရထားသူ ်နော်အဲ့ဒီကနေပြီးတော့ဂုံနူရန်ရတဲ့ပုဂ္ဂိုလ်ကြတော့မဟာလေးတလုံးပေါ်တယ်သာသနာတက္ကသီလမဟာဓမ္မစရိယပြောကြည့်ပါဦးတက္ကသီလမဟာဓမ္မစရိယအဲ့ဒါဆိုရင်သီးစစ်ရေးပြီးတော့ MA ကျမ်းပြုထားတဲ့ပုဂ္ဂိုလ်နော်ကျမ်းပြုထားပြီးတော့စာမျက်နှာအဲသူတို့သတ်မှတ်ထားတဲ့စာမျက်နှာရှိတယ်အနည်းဆုံး200လောက်ရေးပေးရနော်အဲ200လောက်နဲ့ what ဒီဘက်ကဟိုစကလုံးဘလောက်နဲ့ဘာနဲ့သတ်မှတ်ပေးထားတာရှိတယ်အဲ့ဒါမျိုးနဲ့ရေးထားလို့သာသနာတက္ကသီလမဟာဓမ္မစရိယာဆိုရင်အဲ့ဒါ MA ရန်ပြီးထားတယ်လက်သေးဝင်းနဲ့ MA Buddhism နော် MA ဘွဲ့အဲ့ဒီတဲကမှ choice ပြန်လုပ်ပြီးတော့နောက်တစ်ဆင့်ထပ်ပြီးတော့ယူရတာကြတော့အဲသာသနာတက္ကသီလဓမ္မပါရဂူတဲ့ဗါတယ်လေသာသနာတက္ကသီလဓမ္မပါရဂူဒီသာသနာတက္ကသီလဓမ္မပါရဂူဆိုဓမ္မနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သွားတဲ့သူလို့အဲ့လိုမျိုးလုပ်ရင် research လုပ်ရတယ်သုတေသနလုပ်ပေးရတယ်အဲသုတေသနကို5နှစ်လုပ်ပေးရဘယ်နှစ်နှစ်လုပ်ပေးရ5နှစ်လုပ်ပေးရတယ်သုတေသန5နှစ်လုပ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ကအောင်မြင်တယ်ဆိုရင်နောက်ဆုံးဖိုင်နယ်မှာသူတင်ထားတဲ့ကျမ်းကိုသွားပြီးတော့ဆရာနဲ့စေရတယ်စစ်ပေးလို့တဖြည်းဖြည်းနဲ့ပြီးသွားပြီဆိုရင်နောက်ဆုံးဖိုင်နယ်မှာကျတော့အပြင်ကနော်ဒီအတန်းပညာဘက်ကမန္တလေးတက္ကသိုလ်တို့ရတနာဘုံတက္ကသိုလ်တို့နောက်ဒီဘက်ကဆရာတော်ကြီးဒေါက်တာရှင်ညာနေတရတို့ရဲ့ကပ္ပဗုဒ္ဓတက္ကသိုလ်တို့နောက်အပြင်ကဗုဒ္ဓတက္ကသိုလ်တို့နောက်ထေရဝါဒဗုဒ္ဓတက္ကသိုလ်တို့တက္ကသိုလ်ကပညာရှင်အကုန်လုံးကိုခေါ်ပြီးတော့နဘေးပပလေကထိုင်ထားပြီးအလေကောင်ကနေပြီးတော့အဲ့ဒီယဟန်ကတပါးလေးခုံနဲ့ laptop နဲ့နော်သူရှင်းပြမယ့်အရာတွေကိုစောင့်ပြီးတော့ဟိုကမေးတာကိုသူကျမ်းနဲ့ပတ်သက်ပြီးတော့ဘယ်လိုတင်ပြထားပါသလဲဒီရှုတော့မှရှင်းပြသူတို့ကိုကြိုတင်ပြီးစောင့်တည်ဝေပေးထားတယ်နော်တစ်လနှစ်လကနေစပြီးတော့ကိုတင်ထားတဲ့ကျမ်းကိုအကုန်သိစိတ်ကိုဝေပေးထားပြီးတော့အဲ့ဒီ final မှာလက်တွေ့စစ်ဆေးတယ်ဘယ်လိုရေးထားတာဖြစ်ပါလဲဘလို့တင်ပြတာကခုဦးစင်းရဲ့ဟို final chapter ဟိုဒီသီးစစ်ကိုကြည့်လို့ရှင်အန်ဒီမော့ဒီဦးစင်းတို့ရေးတာက study of ignorance and craving in theravada buddhism ဆိုထေရဝါဒဗုဒ္ဓဘာသာမှာလာရှိတယ်အဲဒီဘက်ကအဝိဇ္ဇာနဲ့တဏ္ဍာမသိမှုနဲ့လိုချင်မှုကိုလိလာခြင်းအဲ့ဒါဆိုလို့ရှင်သူကဘေးကျန်းနေကိုရှင်မယားကိုးခဲ့တာလေဒီ point လေးမှာရှင်မယားတင်ပြထားတာရှိတယ်တပည့်တို့ကောင်းမရှင်ဘယ်လိုယူဆပြီးတော့ဒီလိုဆုံးဖြတ်ချက်ဒီလိုဆွဲရတာလေအဲ့ဒါမျိုးလေးတွေကိုဆရာတော်များကဝိုင်းပြီးတော့မေးတယ်အဲ့ဒါဝိုင်းမေးတာကိုဖြေပြီးမှအကုန်လုံးကနေအောင်မြင်ပြီဆိုတော့ congratulation ဆိုပြီးတော့အကုန်ပါမောက္ခတွေကဝိုင်းပြီးတော့အကုန်လုံးချီးမြှောက်ပြီးမှကစက်ထွက်ကြတယ်အဲ့ဒါကိုသာသနာတက္ကသီလဓမ္မပါရဂူနောက်က PhD သူကျတော့ဒေါက်တာပဲဆိုအဲ့ဒါဦးဇင်းတို့ဖြတ်သန်းခဲ့တာကျတော့အဲ့ဒီ line ကနေပြီးတော့ဖြတ်သန်းခဲ့တယ်ဦးဇင်းတို့ကဟိုဘက်ကဘီးဝန်တာလုံးဝမလုတ်ခဲ့ကြဘူးနော်လင်္ကာရလုံးဝမလုတ်ခဲ့ကြဘူးဒီဘက်ကိုတည်ပြီးတော့ဘာလို့လဲပြောတော့သူကအင်္ဂလိပ်စာနဲ့ပါဠိတက္ကတာကိုဦးဇင်းကဝါသနာပါတယ် comparative study လုပ်တာကိုလေ့လာဟိုဒီလိုလုပ်တာကိုဝါသနာပါတယ်ဥပမာပါဠိလို့ဆိုရင်နိဗ္ဗာန်ဒါကိုတက္ကတာလို့ဆိုရင်နိဗ္ဗာန်အဲ့လိုဆိုနိဗ္ဗာန်ကနေနိဗ္ဗာန်ဘလို့ဖြစ်အောင်သွားတယ်လဲဆိုတော့ grammar point of view တွေကိုဦးဇင်းတို့ကသိကျင်တယ်တလုံးတလုံးစီကိုလုံးစီပတ်စီ antimological study နဲ့သိကြတယ်အဲ့ဒါကြောင့်ဒီဘက် line တွေကိုဦးဇင်းတို့ကလိုက်ပြီးတော့ဦးဇင်းတို့ရတဲ့ဘွဲလေးတွေကိုကြည့်ရင်ရှင်းဆုံးကဝိနည်းဝိတုဆိုတာဦးဇင်းကရဝိနည်းဝိတုဆိုတာပိဋကတဘုံပေါ့ခုနကဝိနည်းပိဋကကိုဦးဇင်းတို့ရေးပြနေအောင်ထားတာဝိနည်းဝိတုတဲ့နောက်သာသနာတက္ကသီလဓမ္မစရိယသာသနာတက္ကသီလမဟာဓမ္မစရိယသာသနာတက္ကသီလဓမ္မပါရဂူနောက်က BA MA PhD ဆိုဥစဉ်တို့ကအဲ့ဒီဘွယ်လေးတွေရတာကြဒါကဥစဉ်တို့သွားတဲ့ line ကိုပြောပြတာဘယ် line ကိုသွားသွားစိတ်ဝင်စားဖို့လိုတယ်ပေါ့ဟုတ်တယ်မို့လားအဲ့ဒီ line ကိုမဟုတ်ဘဲနဲ့တချို့ကကြတော့ဘယ်ကိုကြွကြလဲပြောတော့အဲ့ဒီစာချရန်ကိုရောက်တဲ့အခါကျတော့စာချရန်ပြီးသွားလို့ရှိရင်တိပိဋက line ဘက်ကိုရောက်သွားကြတယ်ဘယ်ဘက်ကိုလဲတိပိဋက line ဘက်ကိုအဲ့ဒါတော့တကယ်အာဇာနီမပဲတန်ခါ5သိန်းရှိတာအခု73ပါးပဲအောင်သေးတယ်ဟုတ်လားဘယ်နှပါးပဲ73ပါးပဲတစ်နှစ်တစ်ပါးအောင်လို့ဘယ်လိုမှကိုမဖြစ်နိုင်ဘူးသူကြတော့စာအုပ်ပေါင်းများစွာစာမျက်နှာပေါင်းများစွာ2000ကျော်3000နီးပါးအထိအလွတ်ပြန်ရတာရှိတယ်ဒါကြတော့အာဇာနီအဲ့ဒါကြောင့်မို့တိပိဋကမြန်ကြွလာရင်မြင်ဘူးတဲ့ရှိအောင်ကလာတဲ့ဟုတ်တယ်မို့လား အဲ့ဒီပုဂ္ဂိုလ်များကြတော့တကယ်ဆလံဟိုတင်ထားရတဲ့ပုဂ္ဂိုလ်တွေအဲ့ဒီထဲမှာနမူနာအဖြစ်ကြည့်ရင်ဦးဇင်းတို့တိပိဋကမှာအငယ်ဆုံးပြီးသွားတဲ့ခွန်ကြီးရှိတယ်ဉာဏ်ပညာတကယ်ထက်တယ်နော်28နှစ်နေတယ်တိပိဋကဖြစ်သွားတယ်ဘယ်နှစ်နေလဲ28နှစ်နေတယ်တိပိဋကဖြစ်သွားတယ်တိပိဋကနော်ဒေါက်တာသူ့မင်္ဂလာနော်သူ့မင်္ဂလာလင်္ကာရကြားဘူးလားသူကဒေါက်တာကပါဠိလိုရေးထားပြီးတော့ဒေါက်တာဝက်ပြီးသွားတယ်နော်ပါဠိလိုထိုင်းနိုင်ငံမှာတင်တယ်အဲ့ဒီကနေပြီးတော့တိပိဋကဒရအပြန်အောင်လို့ရှိရင်တိပိဋကဒရအဲ့ဒီအပြန်ကိုရေးပြပါအောင်ထားရင်တိပိဋကကောဝိဒပြောကြည့်ပါဦးတိပိဋကကောဝိဒနှစ်ခုလုံးအောင်မှပိဋကသုံးပုံအလုံးစုံပြီးသူဆိုပြီးတော့ဖြစ်တယ်အဲ့ဒါမျိုးပြီးတဲ့အပိုင်းမှာခုနကတုန်းကဒေါက်တာသူ့မင်္ဂလာလင်္ကာရဆိုတဲ့ဆရာတော်က28နှစ်နဲ့တည်းအကုန်လုံးစာမွေးဝဲတွေကိုအကုန်ပြီးသွားတယ်နော်အဲနေကကြတော့ဆရာတော်ကြီးရဲ့နေကဦးဇင်းတို့ဒီဘက်ရွှေဘိုးကိုသွားတဲ့လမ်းဝက်လက်နန်းလေးကနော်အဲဘယ်ဆရာတော်နဲ့နှီးလဲဆိုတော့ဆရာတော်ဦးဇနကဆရာတော်ကြီးနဲ့နှီးတယ်နောက်အဲ့ဒီနန်းလေးမှာအခုနောက်ကတိပိဋကတပါးထွက်တာရှိသေးတယ်အဲ့ဒီတိပိဋကကဟိုအဘိဇာတာဘိဝန္တဗါတယ်လေအဘိဇာတာဘိဝန္တအဲ့ဒီဆရာတော်ကြီးကြွားဘူးလားမကြွားဘူးအဲ့ဒီဆရာတော်ကသာသနာမှာတလျှောက်လုံးသာသနာလောကမှာဘွဲတသိအများဆုံးဘုန်းကြီးပဲ44ဘွဲရတယ်ဘယ်နှဘွဲရ44ဘွဲရအကုန်ခုနပြောခဲ့တဲ့သံဃာတွေအကုန်ပြီးနော်ဒီဘက်ကသာမဏေကျော်လည်းပြီးဒီဝန်သားလည်းပြီးတိပိဋကလည်းပြီးဟိုဘက်တွေရောဒီဘက်တွေရောအကုန်ပြီးတယ်နော်အဲ့ဒီဆရာတော်ကဥစဉ်နဲ့တနစ်ငယ်သေးတယ်ဟုတ်လားတနစ်ငယ်သေးတယ်အခုချိန်မှာအေးအဲ့ဒါမျိုးစွန့်အားရှိတဲ့ဟာတွေသာသနာတော်မှာအဲ့ဒါကြည့်လိုက်လို့ရှိရင်အခု73မှာရှိတယ်ဘယ်နှပါရှိလဲ73မှာရှိတယ်အဲ့ဒါကြောင့်ပရိယတိသာသနာရောင်ဝါးဝါးလုပ်လို့ရရဲ့လား
မရ
ဘူးမရဘူးစီးနဲ့စနစ်နဲ့ကြာကြာနာနာသင်ရအဲ့ဒါကြောင့်ဒုသူတော်စင်များလည်းသာသနာကိုအားပေးတဲ့နေရာမှာပရိယတိဖောင်ဒေးရှင်းကိုအားပေးဖို့လိုတယ်ဘာဖောင်ဒေးရှင
်း
ဖောင်ဒေးရှင်းလုပ်နေကြတဲ့နေရာတွေကိုအားပေးဖို့လိုတယ်ဥစဉ်တို့ကျောင်းတွေကိုအားပေးပါလို့ပြောတာမဟုတ်ဘူးသာသနာတည့်ရလုံးမှာဒုသူတော်စင်တို့ ਨੇ နီးစက်တဲ့ကိုမြို့ကိုရွာမှာစာသင်လိုက်တီထောင်ထားတာမရှိဘူးလားအဲ့ဒီကျောင်းတိုက်တွေမှာကြည့်ပြီးတော့စွန့်နိုင်သမျှလေးပံ့ပိုးပေးဖို့လိုတယ်ပေါ့ဥစဉ်တွေကတော့ကံလေးတော်တော်ကောင်းတယ်ပြောမှာဥစဉ်ကျောင်းတိုက်တီထောင်တာကနော်၄နှစ်ဒီနှစ်သေးဆိုရင်၄နှစ်ရောက်တယ်တကြောင်လုံးဥစဉ်ရဲ့ဟိုပေအကြေရကကျောင်းတိုက်ကရှေ့နောက်ဆိုရင်ပေ900ရှိတယ်မန္တလေးကျောင်းဒီလိုက350လောက်ရှိတယ်အဲ့ဒီတည်းမှာအခုကြောင်းနေအကုန်ပြည့်နေလို့လားနော်ကြောင်းမန္တလေးသူမန္တလေးသားမြန်မာနိုင်ငံသူနိုင်ငံသားကလည်းသိတဲ့အတိုင်းတရားတရားကကောင်းတာဆိုစတီထောင်မယ်လို့လှုပ်လိုက်ကြတယ်မှာစည်ရင်လာပေးတယ်ကြောင်း20လာပေးတယ်ဟုတ်လားနော်ကြောင်းတပြည့်တို့ကဘယ်ကြောင်းတပြည့်တို့ကဘယ်ကြောင်းတပြည့်တို့ကဘယ်ကြောင်းနဲ့အဲ့လိုမျိုးလှုပ်ပြီးတော့စည်ရင်ပေးတယ်အဲ့ဒါနဲ့ဦးဇင်းတို့ကနောက်ထပ် preschool လေးထပ်ပြီးတော့ဖွင့်ရင်တော့ကျောက်ဆယ်မှာဖွင့်တယ်ကျောက်ဆယ်မှာအခုဒါကျောင်းဆောင်ကဆောက်မယ်လို့နော်တရင်စားတဲ့တကြိမ်ပဲရှိသေးတယ်အဲ့ဒါ73ကျောင်းတော်ရှိပါဟုတ်လားအဲ့ဒါမျိုးပေါ်များတာတွေရှိတယ်ပေါ့ဒါပြီးဘာလဲပြောရင်သာသနာအကြောင်းကိုကောင်းကောင်းသိကြတဲ့ပုဂ္ဂိုလ်တွေကရင်းနှီးမြှုပ်နှံကြတယ်ရည်ရှိစားပေါ့ဘာသာလဲရည်ရှိစားအေးအဲ့ဒီစနစ်တွေဒုသူတော်စင်များအခုဒီမှာကြည့်လိုက်တော့မင်းညတကကြီးလိုက်ပို့တော့စင်ကာပူနိုင်ငံရဲ့စနစ်ကိုရှင်မြတ်သာဟော့စပီတယ်ပဲဗျာတဲ့ဒီဘက်ကဆေးရုံဆောက်ဒီဆေးရုံမှာဆောက်မဲ့ပုဂ္ဂိုလ်များကိုဘက်က training ပေးတာ nurse တွေရှိတယ်ဒီဘက်ကဆောက်လို့မပြီးသေးဘူးဟိုဘက်ကဗာပေးနေလေဟေး training ဟိုဘက်ကကြိုတင်ပေးတာတကြောင်မို့အမြင်ကျေလို့စနစ်ကျလို့တိုးတက်တာအေးကြုံပြီဆိုတော့ဆေးရုံကြီးကဒီဘက်ကပြီးနေပြီပြီးမှမင်းလာပေါင်းမင်းအိုင်းလာပေါင်းမင်းလာပေါင်းဆိုဖြစ်တယ်လို့နဲ့လှုပ်လိုက်လို့ရှိရင်ဟောကုလာတော့မှန်တယ်စနစ်မကျတော့နာမည်မရတော့ဟုတ်တယ်မလားအေးအဲ့ဒါကြောင့်ဦးဇင်းတို့မြင်ထားတာကတော့လောကမှာတကယ်လို့ရင်ကြကြနာနာလုတ်ပြီးတော့ကြကြနာနာတောင်းစားရဖို့လိုတယ်ဗောဟုတ်တယ်မလားဥပမာအပြင်ဦးဇင်းတို့ကိုကြည့်လိုက်တယ်မနက်ကသွားတဲ့နေရာပဲကြည့်တက္ကမကြီးကိုမေးကြည့်တယ်ဦးဇင်းတို့ဒီဟိုသင်္ဘောပုံစံနဲ့လှုပ်ထားတဲ့နေရာလေဘာပါတယ်လဲဘာပါတယ်လဲအဲအဲ့ဒီနေရာကိုသွားတဲ့ကတက္ကမကြီးမေးကြည့်တယ်ဘယ်လောက်ပေးရလဲဆို20ကျော်တယ်ဟုတ်လားနော်တယောက်တယောက်ကိုဟို20ကျော်တယ်ပေးရတယ်အပေါ်မှာကြည့်လိုက်တော့လည်းပဲဟာရေကူးကန်ရောဘာရောကြကြနာနာဦးဇင်းတို့ကမြေပေါ်တောင်ကောင်းကောင်းအပင်မဆိုင်နိုင်ဘူးသူတို့ကဟိုအပေါ်မှာတက်ပြီးအပင်ဆိုင်တယ် အဲ့ဒါတွေကြည့်ပြီးတော့ဩတူအောင်တန်းအောင်လုပ်ပြီးတူအောင်တန်းအောင်တောင်းတာပဲလို့ဦးဇင်းတို့ကတော့ကောက်ချက်ဆွဲလိုက်တယ်အောက်မှာကြည့်လိုက်တော့လည်းပဲတဲခုံမဲ့လူတွေတန်းစီပြီးတော့အိတ်တွေနဲ့အကုန်တန်းစီပြီးတော့လာနေကြအဲ့ဒါကြောင့်မို့လုပ်ငန်းဟာဘယ်အရာကိုပဲလုပ်လို့စနစ်တကျတွေးခေါ်ပြီးတော့ကြိုတင်ပြင်ဆင်မှုလိုသလားမလိုဘူးလား
လိုပါဘူး
အဲ့ဒီတိုင်းစနစ်တကျလေးနဲ့သွားမှသာလေရင်လူရောခုံကြီးရောတိုးတက်မယ်အဲ့ဒါကြောင့်ဦးဇင်းတို့ကတော့တက်နိုင်မလားပရိယတ္တိကိုအာပေးကြည့်တယ်ပေါ့နော်ပရိယတ္တိကိုအာပေးကြည့်တော့ပฏิပရိယတ္တိမှန်မှပฏิပတ္တိကလည်းလမ်းကြောင်းမှန်ပဲဒီနှစ်ခုမှန်မှသာပฏิဝေရအတိအပွင့်ကလည်းမှန်မှန်ကန်ကန်ပွင့်လာမယ်ဆိုတာနားလည်ဖို့မလိုဘူးလားလိုတယ်ကဲတဏှာကြီးကလည်းအောက်က15ချက်မပြောရသေးဘူးတဏှာကြီးကအဲ့ဒါမျိုးပြည်နေတော့ခတ်ဟုတ်လားနော်ကဲတို့သူတော်စင်များ15ချက်ကိုလည်းပဲအေးအေးဆေးဆေးလေးနည်းနည်းပြောချင်တော့ဒီစာရွက်လေးပြန်ယူလာအောင်နောက်ရက်တည်းမှာထပ်ဆက်အောင်ဟုတ်လားအဲ15ချက်ကျတော့အချက်လက်ကများနေတော့ဘုံနဲ့ပြောသွားလဲမှတ်မိမယ်မထင်ဘူးပေါ့နော်သာသနာ क्वे ကြောင်းကိုလည်းတို့သူတော်စင်များသိစေချင်တယ်ပေါ့ဒီသာသနာဘယ်လိုဘယ်လိုဖြစ်ပြီးတော့ क्वे နိုင်တာလဲဆိုတာကိုသိမှဒီလို क्वे ကြောင်းကိုသိမှတားဆီးချင်တဲ့ပုဂ္ဂိုလ်ကဒီလိုလေးတော့တားဆီးထားမှဒီလိုလေးတော့လှုပ်ထားမှဆိုတဲ့အဖြေတခုကိုရဟုတ်တယ်မလားအဲ့ဒါကြောင့်အဲ့ဒီအကြောင်းအရာတော့နောက်နေ့ဒါလေးပြန်ယူခဲ့ပြီတော့ဟုတ်လားနော်အဲသာသနာ क्वे เจ้าများကိုနောက်နေ့ကျမှဆက်လက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်အဲ့ဒါကြောင့်ဒုသူတော်စင်တို့ဟာဒီနေ့အတွက်နောက်ဆုံးအကြိမ်နဲ့ဥစဉ်ပြောပြခဲ့တဲ့အရာတွေကိုအလုံးခြုံငုံသုံးသပ်တင်ပြရရင်သာသနာအကြောင်းပြောခဲ့တယ်ဘာအကြောင
်း
သာသနာအကြောင်းအဲသာသနာဆိုတာအဆုံးအမဆုံးမဆိုတာသီလတမာတိပညာအဲ့ဒီသာသနာကိုပြန်ခွဲရင်သာသနာ၃ရက်ရှိတယ်ပရိယတ္တိသာသနာပฏิပတ္တိသာသနာပฏิဝေဒသာသနာအသင်ယူတဲ့သာသနာရဲ့ကျင့်သုံးတဲ့သာသနာရဲ့အသီးအပွင့်အကျိုးအနေနဲ့ပေါ်လာတဲ့သာသနာရဲ့လို့အဲ့ဒီ၃ရက်အကြောင်းကိုတို့သူတော်စင်များကြားနာရတဲ့ကုသိုလ်ကံစေရနာတို့ကြောင့်ကိုယ့်ရဲ့ဘဝအဖက်ဖက်ကနေတိုးတက်အောင်မြင်တဲ့သူတော်ကောင်းများဖြစ်ကြဂုံပြီး၍ဒုက္ခခတ်သိမ့်တို့ရဲ့ချုပ်ငြိမ်းရာဖြစ်တဲ့နိဗ္ဗာန်သို့ရလွယ်ရောက်လွယ်မျက်မှောက်ပြုလွယ်နိုင်ကြပါစေဂုံတည်း